2009ခုနှစ်စက်တင်ဘာတန်ခအရေးခင်းမတိုင်ခင်အဖမ်းဆီးခံရသူတွေထဲမှာ88မျိုးဆက်ကျောင်းသားခေါင်းဆောင်တွေလည်းပါဝင်ကြပါတယ်။သူတို့ကိုဖမ်းသွားခဲ့တာဩဂုတ်လ21ရက်နေ့ဆိုရင်တစ်နှစ်ပြည့်ခဲ့ပါပြီ။တစ်နှစ်ဆိုတဲ့အချိန်ကုန်ခဲ့ပေမဲ့ပုံမှန်တွေလက်ပတ်တစ်ချိန်ပြောင်းလဲနေကြောင်းမိသားစုဝင်တွေကပြောပြပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုပြုံးချိုရဲ့ဖခင်ဦးဝင်းမောင်ကအခုလိုပြောပါတယ်။
တပိတာပုံမှန်ကိုပဲတက်ပြီးတော့တိုက်ရင်လည်းတက်တယ်။ခုတပတ်မှာတော့ကျွန်တော်တို့ငွေလဲလှယ်မှုပုံမှန်လို့ပြောတယ်။24.1လို့လည်းပြောတာပဲ။ဟုတ်ကဲ့။ဟိုစက်ခွန်တစ်တို့ဘာလို့လဲတခါပြီးတခါထပ်ထိုက်ယူတဲ့သဘောဖြစ်တယ်စီ
။အန်ကယ်ရိုးအနေနဲ့ပေါ့လေဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်မိလဲခင်ဗျာ။ဟိုပုံမှန်တွေပြောင်းနေတဲ့ကိစ္စပေါ့
။ခမကျွန်တော်တို့ကခမလို့ပဲရတယ်လေ။သူတို့ဟိုရက်ရှိချုပ်လို့ရအောင်ပဲပုံမှန်တွေပြောင်းပြီးတော့ထားနေသလား။သူတို့ဒီအစ်ပေးလောက်တဲ့ဟိုတတ်မှတ်ချက်မတွေ့လို့ပဲဒီလိုပဲဒီစီချုပ်လို့ရအောင်ပဲဟိုအချိန်ဆွဲနေတာဒီလိုပဲကျွန်တော်တို့ယူဆရတာပဲဟုတ်ကဲ
့တနည်းပြေွားရဲ့ဒီလေပဲဘာမှအထူးခြားခြားမသိရတဲ့အခြေအနေနဲ့ပတ်သက်လို့အန်ကယ်ဘယ်လိုသုံးသပ်ချင်လဲခင်ဗျအ
ဲကျွန်တော်တို့ကတော့သူတို့တွေလည်းဆုံရှုံနေမိဘကလည်းတောကနဲ့ပူပါကြောက်ကြမှုနဲ့အများကြီးမျောလင့်နေရလို့ဖြစ်နေတာပဲသူတို့မှလည်းဘာမှဟိုလုံနိုင်ခိုင်နိုင်တဲ့အနေထားလည်းမရှိဘူးပြီးတော့ချိန်ကုန်လူပါဖြစ်နေတယ်ပြီးခဲ့အချိန်တော့လည်းပဲ7နှစ်ကျော်ကျော်တော့ခါတဲ့အချိန်ဖြုန်းခဲ့ပြီးတော့အရာမရောက်ဖြစ်နေတယ်အဲ့လိုမျိုးတွေပဲအခုလည်းပဲပေါ့လေသူတို့တမန်လောက်တဲ့ပြစ်ချက်မရှိဘဲနဲ့ချုပ်ထားတယ်ဆိုတော့ကကျွန်တော်တို့ကစိတ်ထဲမှာတော့တော့မခံမရနိုင်ဖြစ်နေတာပေါ့
ကိုပြုံးချိုရဲ့ဖခင်ဦးဝင်းမောင်ပါအခုလိုပုံမှန်တွေတစ်ခုပြီးတစ်ခုပြောင်းနေတာနဲ့ပတ်သက်ပြီးတခြားသော88မျိုးဆက်ကျောင်းသားခေါင်းဆောင်တွေရဲ့မိသားစုတွေကလည်းတော်တော်လေးကိုစိတ်ပြည့်နေကြပါတယ
်သူတို့ရဲ့လုံထုံးလုံနီးတစ်ခုပဲလို့ကျွန်မထင်တယ်ကဘာမှမရှိတဲ့လုံထုံးလုံနီးပေါ့နော်သူတို့ရဲ့လုံဆုံးလုံကြီးရဲ့လက်အောက်မှာကျွန်တော်တို့နေရတာပါပဲဒါပါပဲဒေါအောင်စန်းသူကျိုးရှင်9နေ6နေတောင်ဖြစ်နေတော့ကျွန်မလည်းသားပေါ်မှာမဝေဖန်တတ်တော့ပါဘူးပုံမှန်တွေကလည်းတယောက်ကို4-5ခုတက်ရှင်သလိုတက်လုံရှင်သလိုလို့ဟိုတာပန်နေသူတို့ကိုအပြစ်ရှိတယ်ထင်သလားလို့ဥတီအောင်ခိုင်မေးတဲ့ကိစ္စမှာကျွန်မကပြန်ဖြေရရင်နားခင်မုံတိုင်းတော့တဲ့သူတွေဖန်ခါတာအပြစ်ရှိလို့လားဒါဒီဖြေနဲ့ရှင်လိုက်တော့ရှင်းရှင်းလေးပါပဲ
ဒါကတော့ကိုပန်တိတ်ထွန်းရဲ့မိခင်ဒေါ်ညွန့်ညွန့်ဦးပါအပန်းခံရသူတွေရဲ့မိသားစုဝင်တွေကတော့စိုးရိမ်မှုဆိုတဲ့ခံစားမှုကိုပဲအဖို့အဖြစ်နေနေကြရပါတယ်လို့ဆိုပါတယ်။လာရောက်ကူညီမဲ့သူကိုအာကိုတကြီးမျှော်မိပေမဲ့မျှော်လင့်ချက်သာအဖတ်တင်တယ်လို့ဆိုပါတယ်
။ဟောမစ္စတာကင်ဒါနာပဲလာလာခမာရီပဲလာလာဘာမှလည်းအကျိုးရလတ်သူဘာမှမရှိတဲ့ဟောအချိန်အခါဖြစ်နေတာပေါ့နော်။အဲ့ဒါကြတော့လေတစ်ဖက်ကလည်းစိုးရိမ်ကျွန်တော်တို့မိသားစုရဲ့စိုးရိမ်စီကလည်းအဲ့လိုပဲရှိနေတာပေါ့နော်
။ဒေါ်ညွန့်ညွန့်ဦးပါကိုကိုကြီးရဲ့ညီဖြစ်သူကိုမေးကြည့်တဲ့အခါမှာတော့မိသားစုဝင်တယောက်အနေနဲ့ခံစားချက်တွေယိုးဤလို့နေပါပြီလို့ပြောပါတယ်။ဒါပေမဲ့အချင်းနဲ့ရောက်နေသူတွေအနေနဲ့ကတော့စိတ်ကျဉ်းကျပ်မှုဒဏ်တွေကိုခံစားနေရတာကိုတွေ့မြင်ရတယ်လို့ပြောပါတယ်
။အထက်မှာဟိုဘယ်လိုအချင်းတွေကဘယ်လိုမှမျှော်မှန်းလို့မရတဲ့အချင်းတွေမျိုးမှာအဲ့လိုပဲပုံမှန်တစ်ခုပြီးတစ်ခုပြောင်းနေတာဆိုတော့နောက်တစ်ခုကနေရတဲ့ကိစ္စတစ်ခုပေါ့။သူတို့မှာဟိုအခုချိန်ဒီကတစ်နှစ်เนาะတစ်နှစ်လောက်နေဖြစ်လာပြီဆင်မှာဟိုတိုက်ပိတ်တဲ့ပုံစံမျိုးပေါ့အပြင်မဆွဲရလမ်းမချောက်ရတဲ့ပုံစံမျိုးနဲ့နေရတာဆိုတော့လေအဲအဲ့ဒါနဲ့ပတ်သက်ပြီးတော့အထက်ကိုလည်းတင်ပြတာကြီးရှိတာလေအဲ့ကမတုံ့ပြန်တာမျိုးလည်းမရတော့လေအဲ့တော့သူတို့မုန်းကြတယ်မုန်းကြတဲ့ခါကျတော့စိတ်တူတာတော့ဖြစ်တယ်လေ
အခုဆိုလို့ရှိရင်သူတို့ကအကြိမ်ကြိမ်ပေါ့ဗျာထောင်နဲ့အိမ်နဲ့ဆိုတာအိမ်ဦးနဲ့ကျမ်းပြင်လို့ဖြစ်နေတယ်ဆိုတော့အဲ့လိုအနေထားနဲ့ပတ်သက်လို့သူတို့နောင်တရတဲ့အမြင်တွေပါညာရောပြောပြတာများရှိလားခင်ဗျာ
အဲ့လိုမျိုးတော့မရှိပါဘူး။ဟိုကလုတ်တယ်ဆိုရဲဟိုကစေနာနဲ့ပဲလုတ်တာပဲလေ။တိုင်းပြည်နဲ့အဲရေးကြပြောရင်ပေါ့။တိုင်းပြည်နဲ့လူမျိုးတွေပေါ့။အစေနာသားပြီးလုတ်ကြတာဖြစ်တတ်ကြအောင်လို့။သူတို့ကတော့ဒါသူတို့ရဲ့လုတ်ပဲလို့ယူဆပုံရပါတယ်။ယုံကြည်ပုံရပါတယ်
။ကျောင်းသားခေါင်းဆောင်ကိုကိုကြီးရဲ့ညီကိုအောင်ပြောပြသွားတာပါ။88ကျောင်းသားခေါင်းဆောင်ဒီအနေနဲ့ဘဝတူနိုင်ငံရေးအကျဉ်းသားတွေရဲ့အကြောင်းကိုမျက်စိဖွင့်နားစွန့်ပြီးနေကြတယ်လို့ဆိုပါတယ်။ဒါ့အပြင်ကနိုင်ငံရေးအကြောင်းတွေကိုလည်းမျက်ချီမပြတ်စောင့်ကြည့်နေတယ်လို့ပြောဆိုသွားပါတယ်ခင်ဗျာ။